ဒုတိယသမ္မတသုံးဦးနဲ့သမ္မတဖြစ်နိုင်ခြေအများဆုံးလို့အများကယူဆနေကြတဲ့ဥဝင်းမြင့်ရဲ့အကြောင်းကိုသူ့ရဲ့နိုင်ငံရေးလှုပ်ဖော်ကိုင်ဘက်တဦးသဘောထားအမြင်ကိုလည်းပြောပြပေးပါဦးမရှင်။မလ21ရက်နေ့ကသမ္မတဦးထင်ကျော်ရာထူးကနှုတ်ထွက်တာနဲ့တချိန်တည်းပြည်သူ့လွတ်တော်ဥက္ကဋ္ဌရာထူးကနှုတ်ထွက်ခဲ့တဲ့ဥဝင်းမြင့်ကိုဒီကနေ့မွန်လွဲပိုင်းမှာကျင်းပတဲ့သမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့အစုအဖွဲ့အစည်းအဝေးကနေဒုတိယသမ္မတအဖြစ်လျှို့ဝှက်မဲစနစ်နဲ့ရွေးချယ်တင်မြှောက်ခဲ့ကြပါတယ်။လက်ရှိရွေးချယ်ထားတဲ့ဒုတိယသမ္မတ3ဦးအနေနဲ့ဦးဝင်းမြင့်အနေနဲ့သမ္မတဖြစ်လာနိုင်ခြေအလားလာနဲ့ပတ်သက်လို့ဦးဝင်းမြင့်ကိုနှစ်ပေါင်း40နီးပါးတည်လာခဲ့တဲ့လက်ဗုဒ္ဓမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကြည်ဝင်းကို VOA ကမေးမြန်းရမှာဦးကြည်ဝင်းက1983ဝင်းကျင်မှာဦးဝင်းမြင့်ကိုရှေ့နေအဖြစ်နဲ့စတင်သိရှိခဲ့တဲ့အကြောင်းအခုလိုစပြောပါတယ
်။ဒုတိယဘက်ကနေပြီးတော့လာပြီးချိန်မလာစင်ကွက်နာမည်မှတ်မိဘူး။နောက်တော့မှ1990ကျတော့ရွေးကောက်ပွဲမှာကွာဒူးပြွာနေမဆန်နေပြန်နေပြီးတော့လွတ်လွတ်ကိုယ်စားဖြစ်တဲ့ကိုကလက်ဗတာနေပြီးတော့လာဆုံရတာ1993မှာအပြုသားကြီးလိုက်ကတက်တော်မှာဦးကြည်မလို့ချင်းမကျွန်တော်ချိန်ပါဆင်းတာဆိုတော့အဲ့တော့မှသိတယ်သူ
NLD ပါတီအတွက်ဦးဝင်းမြင့်ရဲ့ဆောင်ရွက်ချက်တွေဦးဝင်းမြင့်ရဲ့နိုင်ငံရေးပိုင်းအားနည်းချက်အားသာချက်တွေနဲ့ပတ်သက်လို့မေးမြန်းရမှာတော့ဦးကြည်ဝင်းကအခုလိုပြောပါတယ
်အဖွဲ့ချုပ်မှာ NLD အဖွဲ့ချုပ်မှာဆိုလို့ချင်းသူကနိုင်ငံရေးနဲ့ပတ်သက်တဲ့ဇာတ်ဆန္ဒနဲ့သူထင်းထင်းသိမ်းသိမ်းနဲ့အကုန်လုံးပါပြီးလူကြီးတွေလူအချင်းလူအတူတူလုပ်ပေးနေတယ်အဲစီကန်းဆိုတာအဲ့လားပေါ့နော်ဟိုစူဆောင်းပေးတာပေါ့နော်သူအချက်လက်တွေစုံစုံလေးနဲ့အဲ့လိုမျိုးလေးသူကလုတ်တက်တယ်ရုံးလုံးကနေပါလေသူဟိုဒီအစည်းအဝေးတွေမှာမှတ်တမ်းတွေရေးပါလေကြီးနဲ့သူကြွကျင်တဲ့သဘောပါပဲအားသာချက်ကပုံများပါတယ်သူပြက်ပြက်သားသားသူပြောတယ်လေနောက်လွတ်တော်ကိုယ်စားလှယ်တွေကိုလည်းသူထင်းထင်းသိမ်းသိမ်းနဲ့ဒီနေတဲ့ထိုင်တာကိုလည်းပြောသလိုဒီအာဏာပိုင်အဖွဲ့အစည်းတွေခုနကဝန်ကြီးတွေပါလေလို့ရှိရင်ဟိုဟိုဝန်ကြီးတွေကအများသောအားဖြင့်အော်ရှေ့ခေတ်ကတော့လည်းပဲအောက်ကရီးပီးတာတွေလာပြီးစုံပြောကြတယ်ပဲကြာသူကမကြိုက်ဘူးပေါ့တေချာတိကြပြောဖို့ပါဘူးအဲ့ဒါပြီးဟောပွန့်ပွန့်လေးရှိတယ်ပြက်ပြက်သားသားပြောတယ်ဟောသဘောကနိုင်ငံကြီးဆန်တာပေါ့ဟိုပြောရင်တော့ဆက်ဆံရေးမှာတော့ဘယ်လိုခေါ်လဲဆိုတော့သူကတိတ်ပြီးတော့ရင်းနှီးနှီးခင်မိမိနဲ့တော့တိတ်မနေတတ်ဘူးပေါ့ဒီသံအနေတတ်တဲ့သဘောတော့ရှိတာပေါ့အာသာချက်ကတော့နိုင်ငံကြီးအရာတော့အာသာချက်ကောင်းပါတယ်ဒီနှစ်နှစ်လောက်သူလွတ်တော်ဥက္ကဋ္ဌဖြစ်တဲ့အခါမှာဒီလွတ်တော်အမတ်တွေနဲ့ဟောပါတီကလူလူနဲ့ဟောသူကရင်းနှီးနဲ့ခင်မိမိနဲ့နေလာတယ်နေလာပြီးတော့သူ့ရဲ့လုတ်ပိုင်ငွေရှိတဲ့ခါကျတော့သူ့ရဲ့အခြေချင်းကတဖြည်းပိုပေါ်လာပေါ်လာတာပေါ့အရင်တော့ကတော့ကိုရောကသူ့သိအခြေချင်းကသူရှိမှန်းတိတ်မသိဘူးလေဟိုလုတ်ခွင့်ရတဲ့ခါကျတော့ပေါ်လာတာပေါ့
ဥဝင်းမြင့်ကိုတမရအဖြစ်ရွေးခံရနိုင်ကြအောင်အများကထင်ကြီးပေးနေကြပြီးတကယ်လို့ဥဝင်းမြင့်တမရဖြစ်လာခဲ့ရင်ဘလို့တမရမျိုးဖြစ်မလဲဆိုတဲ့မေးခွန်းကိုတော့ဥကြည်ဝင်းကအခုလိုဖြေကြားခဲ့ပါတယ်
ဒီကအထူးသဖြင့်တော့တရားရေးဥပဒေကိုသူကဗမာတယောက်ဖြစ်တဲ့အတွက်တရားစီရင်စနစ်တွေပါတွေကိုကင်ကွယ်စီရင်တယ်ပေါ့နော်။အဲ့တော့အကြိုက်စားမှုတွေကိုကင်ကွယ်စီရင်တယ်။နောက်ဒီလိုဒီငញ្ញန်ရေးအတွက်ပြည်တော်စုအခုလုပ်နေတယ်။ဒေါ်ဆန်းစုစုလုပ်နေတယ်။အော်တော့အောင်မြောင်မလုပ်စီလုပ်ပြီးစီရင်တယ်။အဲ့ဒါလုပ်လို့ရလုပ်နိုင်တယ်။သူမှစိတ်ကူးရှိတယ်။နော်ဒီဖက်ဒရယ်ပြည်တော်စုနဲ့ဒီကောကငញ្ញန်ရေးကိစ္စတွေကိုလိုရည်မှန်းချက်တွေအိမ်မက်တွေကအခုအကောင့်ထဲဖိုးလို့ရတော့နိုင်ငံလောကထဲမှာလည်းလုံနေတဲ့လူတယောက်ကဒီသမရဖြစ်လာပြီဆိုရင်သူ့ရည်မှန်းချက်ပန်းနေအောင်မြောင်လုံးလုံမှာပဲဟိုတိုက်ပြည်အတွက်ကိုကျိုးမပါကိုကျိုးမဖက်ဖက်နဲ့လုံမယ်လို့ကိုယုံကြည်တယ်ဟိုတက်ကြွတဲ့နော်ထက်မြက်တဲ့သမရတယောက်ဖြစ်လာနိုင်ပါတယ်သူအစွန်စားတွေလုံရေးကဲ့ရေးအစွန်တိုက်ပြည်ပေါ်မှာထားတဲ့စည်ရနာတွေကငဘူတွေကလုတ်ချင်းကန်ကြီးနဲ့စိတ်ရှိတဲ့အခါကျတော့နိုင်ငံရေးမှာလည်းနှစ်ပေါင်းများစွာလုံလာတဲ့အခါကျတော့ NLD ရဲ့ရည်မှန်းချက်တွေနဲ့ပြည်သူထောက်ခံမှုတွေပူပေါင်းပြီးတော့ချက်မြက်တဲ့သမ္မတတယောက်ဖြစ်လာနိုင်ပါတယ်တရားစီရင်ရေးအကြိလိုက်စားမှုတက်ဖြည့်ရေးတွေနောက်ပြီးတော့ဒီငြိမ်းချမ်းရေးကိစ္စတွေပေါ့နော်ဖက်ဒရယ်ကိစ္စတွေမှာကိုလိုတွေကဒါဥရီနဲ့ပတ်သက်လို့ရှိရင်နိုင်ငံရေးနဲ့ကိုင်နိုင်နိုင်မယ်လို့ယုံကြည်ပါတယ
်ဥဝင်းမြင့်ကိုအေရဝတီတိုင်းဒေသကြီးဒနုဗျူမြို့နယ်ညောင်ချောင်းကျေးရွာမှာ1950ခုနိုဝင်ဘာလ10ရက်နေ့မှာဖွားမြင်ခဲ့ပါတယ်ဘူမိဗေဒအထူးပြုဘာသာရပ်နဲ့ BSC ဘွဲ့အပြင်HGPRL ဥပဒေဘွဲကိုထပ်မံရရှိခဲ့ပြီးတရားလွှတ်တော်ရှိနေဖြစ်တဲ့အသက်မွေးဝမ်းကြောင်းပြုခဲ့ပါတယ်